Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2019ခုနှစ် February 9ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 kHz 9323ည line meter 40 kHz 9433နဲ့ line meter 49 kHz 6433တို့အပြင် VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်တာရှင်များရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်စမိုးပြီပါအခုမနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမေကိုတရားရုံးကဟန်တားတဲ့လို့ရဟာနိုင်ငံရေးတွေပါနေကြောင်းပြောပါတယ်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်လို့ဥပဒေကြောင်းအရအကျိတ်နဲ့ရင်ဆိုင်ရမယ့်အလားအလာတွေရှိနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမု슬င်တွေကိုရဲရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေအပေါ်ပိုဟမင်းကြီးဖရန်စစ်ကပုံထုံးနေမှာအပြင်းထန်ဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မနက်နာချမ်းနဲ့အတူတင်ပြပေးသမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလော်တွေထဲမှာဆိုရင်တော့
The special advisor welcomed the government's commitment to investigate the matter immediately but added that he is concerned that the government's commission
ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရသူ Stephen Dujarric ဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်တဲ့သတင်းလော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါ့အပြင်ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်တော်စုအတွင်းပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်နဲ့ပတ်သက်ပြီးတော့နောက်ဆက်တွဲအခြေအနေတွေအကြောင်းကျင်းပဖို့ရှိတဲ့မြန်မာနိုင်ငံက27ရာစုပင်လုံညီလာခံကိစ္စစတဲ့သတင်းလွှာတွေကိုတင်ဆက်ပေးမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မနန္ဒချမ်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ကိုတရားရုံးကဟန်တားတယ်လို့ရဟာနိုင်ငံရေးတွေပါနေကြောင်းနိုင်ငံအတွင်းကရဲအရာရှိတွေနဲ့ပုံထုံးတွေကတွေ့ဆုံစဉ်ပြောကြားလိုက်ပြီးအဲ့ဒီပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ချက်တွေမရှိတော့တဲ့အတွက်တမ်းပြည်ရဲ့လုံခြုံရေးကိုထိခိုက်စေနေကြောင်းလည်းပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့ခုနှစ်နိုင်ငံကလူတွေနဲ့အမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်ကြမဲ့သူတွေအပေါ်ပြည်ဝင်ခွင့်အရာကြီးပိတ်ပင်နဲ့သမ္မတရဲ့အမိန့်ကြေညာချက်အပေါ်ဝါရှင်တန်ပြည်နယ်ဆီယက်တက်မြို့ကတရားသူကြီးကဟန်တားတဲ့စီရင်ချက်ချလိုက်တာကြောင့်တမ်းပြည်ဟာအန္တရာယ်ဖြစ်တဲ့အခြေအနေနဲ့ရင်ဆိုင်ရနေကြောင်းအမေရိကန်နိုင်ငံအတွင်းကအဓိကမြို့ကြီးတွေကရဲတပ်ဖွဲ့အကြီးအကဲများအဖွဲ့နဲ့ Washington DC မြို့မှာတွေ့ဆုံစဉ်သမ္မတထရန့်ကပြောကြားလိုက်တာဖြစ်ပါတယ်။သမ္မတအမိန့်ကိုပယ်ချလိုက်တဲ့ Washington ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်လာမှာအဲ့ဒီအမှုကို San Francisco မြို့မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်ရှောက်လွှဲချက်တွေကိုအင်္ဂါနေ့ကကြားနာခဲ့တာဖြစ်ပြီးအမှုအတွက်စီရင်ချက်ကိုတော့အခုသတင်းပအတွင်းချမှတ်ဖို့ရှိတယ်လို့ဆိုပါတယ်။အမေရိကန်တရားရေးဌာနကရှင်းနေတဲ့သမ္မတရဲ့အမိန့်ကြေညာချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညှိညွတ်ခြင်းမရှိဘူးဆိုပြီးအမိန့်ကြေညာချက်ပြန်ရုပ်သိမ်းပေးဖို့တရားစွဲဆိုကြတဲ့ Washington ပြည်နယ်နဲ့ Minnesota ပြည်နယ်တို့ကိုကိုစားပြုတဲ့ရှင်းနေတွေဟာအယူခံတရားသူကြီး3ဦးထံမှာတယ်လီဖုန်းကတဆင့်ရှောက်လွှဲချက်တွေကိုအင်္ဂါနေ့ကအပြန်အလှန်တင်ခဲ့ကြတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့သမ္မတအဖြစ်လုပ်ပိုင်ခွင့်အပေါ်အခြေခံဥပဒေအရပထမဦးဆုံးအကြိမ်အဓိကစိန်ခေါ်မှုကြီးတစ်ခုအနေနဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ပေါ်ဥပဒေကြောင်းအရအကြိမ်နဲ့ပြန်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။အခြေတင်ဖြစ်စရာကြုံနေရတဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိန့်ရဲ့ကံကြမ္မာကတော့အခုအခါအမေရိကန်ပြည်ထောင်စုတရားရေးစနစ်ရဲ့လက်ထဲမှာရောက်နေပြီးတော့နောက်ဆုံးမှာတရားရုံးချုပ်အထိရောက်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။သမ္မတရဲ့အမိန့်အရမွတ်စလင်အများစုရှိရာနိုင်ငံ9နိုင်ငံကခရီးသွားတွေနဲ့ဒုက္ခသည်တွေကိုပြည်ဝင်ခွင့်ယာယီပိတ်ပင်လိုက်ပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြည်ထောင်စုတရားသူကြီးတဦးကအမိန့်ကိုဆိုင်ငံ့ခဲ့တာဖြစ်ပါတယ်။ဥပဒေကြောင်းအရရင်ဆိုင်ရမယ့်တိုက်ပွဲဟာအခြေခံဥပဒေအောက်မှာသမ္မတရဲ့လုပ်ပိုင်ခွင့်အာဏာနဲ့တရားဥပဒေစိုးမိုးရေးအတွက်သမ္မတကတာဝန်ခံမှုရှိစေရေးတရားရေးကဏ္ဍရဲ့လုပ်ပိုင်ခွင့်အပေါ်အဓိကစမ်းသပ်မှုတစ်ခုဖြစ်မယ်လို့လည်းသမ္မတထွန့်ကိုဝေဖန်သူတွေနဲ့ထောက်ခံသူတွေနှစ်ဖက်စလုံးကမြင်ကြပါဗျ။နိုင်ငံတော်ဝန်ကရဲတပ်ဖွဲ့ဝင်တွေကိုပြောကြားတဲ့ဗုဒ္ဓဟူးနေ့ကမိန့်ခွန်းမှာတော့သမ္မတထွန့်ကသူ့ရဲ့အမိန့်ထုတ်ပြန်ချက်ကိုကာကွယ်ပြောဆိုသွားခဲ့ပါဗျ။နိုင်ငံတော်နဲ့နိုင်ငံသားတွေလုံခြုံရေးအတွက်တိုင်းပြည်ရဲ့ဝင်လာသူတွေဟာအန္တရာယ်မပေးနိုင်အောင်လုပ်ခဲ့တာသာဖြစ်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါဗျ။
ရုရှားနိုင်ငံကအထင်ကြီးအတိုက်ခံခေါင်းဆောင် Alexis Navalny ပေါ်အလွဲသုံးစားမှုနဲ့တရားရုရှားတရားသူကြီးတူကဆိုင်းငံ့ပြစ်ဒဏ်၅နှစ်ချမှတ်လိုက်ပါတယ်တရားသူကြီးရဲ့ဆုံးဖြတ်ချက်အရနောက်နှစ်သမ္မတရွေးကောက်ပွဲမှာ Navalny အနေနဲ့ဝင်ရောက်ရှင်းပြန်ခွင့်ရှိတော့မှာမဟုတ်ပါဘူး Navalny ကတော့သူ့မှာအပြစ်မရှိကြောင်းပြောဆိုထားပြီးဒီစီရင်ချက်နဲ့ပတ်သက်လို့အယူခံဝင်တော့မှာဖြစ်တဲ့အပြင်သမ္မတ Vladimir Putin ကနောက်ထပ်တက်တန်းတစ်ခုအတွက်ဝင်ရွေးခံမှုဆုံးဖြတ်ခံရင်သူ့အနေနဲ့သမ္မတ Putin နဲ့ရှင်းပြန်ဖို့အတွက်သမ္မတအဖြစ်ဝင်ရွေးခံမှာဖြစ်ကြောင်းပြောပါတယ်ရုရှားအစိုးရဟာသူ့သမ္မတ သမရရွေးကောက်ပွဲမှာဝင်ရွေးခံမှာစိုးရိမ်နေတဲ့အတွက်အခုလိုစီရင်ချက်ချခြင်းဖြစ်ကြောင်းနာဗန်ကြီးကဆွဆွဲပြောကြားလိုက်ပြီးဒါဟာသူ့အနေနဲ့ရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုတွေမှာပါဝင်ဖို့အန်ဒရဲအလွန်ရှိကြောင်းသူ့အပါဝင်သူ့အဖွဲ့ဝင်တွေနဲ့သူ့ကိုထောက်ခံသူတွေကိုသတင်းစကားပလိုက်ခြင်းဖြစ်ကြောင်းလည်းနာဗန်ကြီးကပြောပါတယ်တကယ်လို့ရွေးကောက်ပွဲမှာနာဗန်ကြီးမပါခဲ့ရင်သမရရွေးကောက်ပွဲတရားဝင်မှုအပေါ်ထိခိုက်စေမလားလို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဒီကိစ္စနဲ့ပတ်သက်တဲ့မေးခွန်းတွေဟာဆီလျော်မှုရှိတယ်လို့သူ့အနေနဲ့မထင်ကြောင်းရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကပြောပါတယ
်ဆိုမာလီဥပဒေပြုအမတ်တွေကအမေရိကန်ဆိုမာလီနှစ်နိုင်ငံသားခံထားသူဝန်ကြီးချုပ်ဟောင်းတဦးကိုတမရအဖြစ်ဗုဒ္ဓဟူးနေ့ကရွေးချယ်လိုက်ကြပါတယ်ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်ကလွှတ်တော်မှာနှစ်ချိန်တိုင်းတိုင်းမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဖာမာဂျိုးလိုလူသိများတဲ့မိုဟာမက်အဗ်ဒူလာဟီမိုဟာမက်အနိုင်ရတဲ့အကြောင်းကြေညာခဲ့တာဖြစ်ပါတယ်ဒုတိယအကြိမ်မဲပေးရွေးချယ်ရမှာလက်ရှိသမ္မတဟာဆန်ရှိတ်မိုဟာမက်နဲ့သမ္မတဟောင်းရှိတ်ရှရက်ရှိတ်အာမက်တို့ကိုအပြတ်အသတ်အသာရပြီးဖာမာဂျိုကထောက်ခံမဲအများဆုံးနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။မဲရည်တွက်ပြီးတဲ့နောက်ပြိုင်ဘက်ခေါင်းဆောင်မိုဟာမက်ကရှုံးနိမ့်မှုကိုလက်ခံခဲ့ပြီးတော့မိုဂါဒီရှုမြို့နိုင်ငံတကာလေဆိပ်ကနေရာတစ်ခုမှာရှိနေကြတဲ့လူအုပ်ကြီးရဲ့လက်ခုပ်ဩဝါဒတွေထွက်ပေါ်လာခဲ့ပါတယ်။ဆိုမာလီမျိုးတော်ကလက်မရီပေါ်မှာလည်းအောင်ပွဲခံအခမ်းအနားတွေကျင်းပခဲ့ကြသလိုဂုံပြူတဲ့အနေနဲ့တနက်ဖြစ်ပေါက်တာတွေလည်းရှိခဲ့တဲ့အကြောင်းမျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုပြောဆိုခဲ့ပါတယ်။သမ္မတတက်ကလည်းမြ мян ဆန်ဆန်ပဲကျန်းသစ်စာချိန်ဆခဲ့ပြီးတော့တိုင်းပြည်လုံခြုံရေးတိုးတက်စေဖို့အကျင့်ပြတ်ခြားစားမှုကိုတိုက်ဖျက်ဖို့နဲ့ဆင်းရဲသားတွေကိုကူညီဖို့ကတိပြုပြောကြားသွားခဲ့ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်သံဃာတရင်းကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံညဒီကမှာခါမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာဒီအပေါ်ပိုဟမင်းဂျီဖရန်စစ်ကဗိုလ်ထုနေကအပြင်းထန်ဝေဖန်လိုက်ပါတယ်သူရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကြတာကြောင့်နှိမ့်ဆက်ညှဉ်းပန်းခံရအသက်ခံနေကြတဲ့အတွက်သူတို့တို့ဝမ်းဝန်းဆုတောင်းပေးကြပါလို့ပိုဟမင်းကြီးကမိန့်ပါတယ
် Yo vorrei pregare con voi oggi in modo speciale per i nostri fratelli e sorelle Rohingya
Rohingya ညီကိုမောင်နှမတွေအတွက်ဒီကနေ့အထူးနီလန်တစ်ခုနဲ့အတူတကွာဆုတောင်းပေးခြင်းပါတယ်သူတို့ဟာမြန်မာနိုင်ငံကနေအနှင်ထုတ်ခံရဘသူကမှလက်မခံခြင်းကြတဲ့အတွက်တနေရာကနေတနေရာရွှေ့ပြောင်းသွားလာနေကြရပါတယ်ဒါပေမဲ့သူတို့ဟာငြင်းကြတဲ့လူကောင်းတွေပါသူတို့ဟာခရီးရန်ဘာသာဝင်တွေမဟုတ်ပါဘူးသူတို့ဟာလူကောင်းတွေပါသူတို့ဟာကျွန်တော်တို့ရဲ့ညီကိုမောင်နှမတွေပါသူတို့တွေဟာသူတို့ရဲ့ထုံနှံအစဉ်လာအတိုင်းမွတ်စလင်ဘာသာကိုကိုးကွယ်ယုံကြည်ကြတဲ့အတွက်နှစ်ပေါင်းများစွာဒုက္ခခံခဲ့ရညှဉ်းပန်းနှိပ်စက်ခံခဲ့ကြရသလိုတပ်ဖြတ်ခံခဲ့ကြရပါတယ်လို့ပိုယမင်းကြီးကမိန့်သွားတာဖြစ်ပါတယ်ဗာတီကန်နားတော်မှာစူဝေးရောက်ရှိနေတဲ့သူတွေနဲ့အတူမနေ့ကပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲအတွင်းပိုယမင်းကြီးကအဲ့လိုမိန့်ကြားသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့တုံတုံပြောဆိုသလိုနိုင်ငံတကာကလည်းအဲ့လိုခေါ်ဝေါ်သုံးဆွဲကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအရင်ဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂါလီလိုခေါ်ဝေါ်သုံးဆွဲပါတယ်လက်ရှိတော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပြောဆိုသုံးနှုန်းပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်ကပဋိပက္ခဖြစ်ရာဒေသအတွင်းမလေးရှားလူမှုရေးအသင်းအဖွဲ့တွေရဲ့စာနယ်ရိက္ခာတွေကိုတည်ဆောင်လာတဲ့တင်မောဟာရန်ကုန်စိတ်ကိုင်းကိုဥတီခုံမောင်းနေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်ပြီးခဲ့တဲ့တောက်ကြနေ February 3ရက်နေ့ကမလေးရှားနိုင်ငံကနေစတင်ထွက်ခွာလာခဲ့တဲ့မြန်မာနိုင်ငံအတွက်စားနပ်ရိက္ခာတင်သင်္ဘောနော်တီကာအီလီယာကိုမြန်မာရေတပ်စစ်သင်္ဘောတစ်စင်းကစောင့်ရှောက်ပြီးရန်ကုန်စိတ်ကန်းကိုခေါ်ဆောင်သွားတယ်လို့လည်းဆိုပါတယ်ဒေတာစံတော်ချင်းကြာတာပရီနေ့ February 6ရက်ဒီကနေ့မှာရန်ကုန်စိတ်ကန်းကိုစိုက်ရောက်လာမယ်ဒီသင်္ဘောကိုမြန်မာစစ်သင်္ဘောကစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဥဆောင်ခုံမောင်းသွားခဲ့တာလို့လည်းမလေးရှားသတင်းတွေကဖော်ပြကြပါတယ်နော်တီကာအီလီယာသင်္ဘောဘေးအန္တရာယ်ကင်းကင်းရှင်းရှင်းခုံမောင်းနိုင်အောင်မြန်မာသင်္ဘောကစောင့်ရှောက်မှာဖြစ်တဲ့အကြောင်းကိုလည်းမလေးရှားကာကွယ်ရေးဝန်ကြီးဒါတက်ဟူစိန်ကအသိပေးအကြောင်းကြားထားတယ်လို့လည်းမလေးရှားလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့ခေါင်းဆောင်ဒါတက်ရာဟင်ကပြောဆိုခဲ့တာဖြစ်ပါတယ်ဘေးကင်းလုံခြုံအောင်ဆောင်ရွက်ပေးတဲ့မြန်မာအစိုးရကိုကျေးဇူးတင်စကားပြောကြားလိုကြောင်းလည်းသတင်းကဖော်ပြထားပါတယ
်တရုတ်နိုင်ငံမှာအခြေစိုက်တဲ့နိုင်ငံစုံဘဏ်ကြီးဟာဝေဖန်ပြောဆိုမှုတွေနဲ့ဆန့်ကျင်ပြီးလွန်ခဲ့တဲ့တနေ့တွင်လုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်လာနေတာမှာဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာဆောင်ရွက်နေတဲ့စီမံကိန်းတွေအတွက်ငွေကြေးအကူအညီတွေပေးနေပါတယ် AIIB အာရှအခြေခံအစအဦးဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ်နဲ့ NDB ဖွံ့ဖြိုးမှုဗန်အသစ်တို့ကတရုတ်နိုင်ငံကိုနိုင်ငံရေးအရတရားဝင်ဖြစ်လာအောင်ပုံမလို့ဆောင်ပေးသလိုဖြစ်နေပြီးတရုတ်အစိုးရရဲ့ပထဝီနိုင်ငံရေးညီမှန်းချက်ဖြစ်တဲ့ One Belt One Road လို့ခေါ်တဲ့တစ်ခုတည်းသောရပ်ဝန်းတစ်ခုတည်းသောလမ်းကြောင်းအစီအစဉ်အကောင့်ထယ်ဖော်နိုင်ရေးအတွက်အမေရိကန်ဒေါ်လာ3ဘီလီယံနဲ့ညီမျှတဲ့စီမံကိန်းတွေကိုငွေကြေးအရင်းအနှီးထောက်ပံ့ပေးနေတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကအာရမခေါ်ဆောင်သွားခြင်းခံရသူတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့အဖြစ်ရှာနိုင်မှုမျှော်လင့်ရင်းစိတ်ပြက်လက်ပြက်ဖြစ်နေကြတဲ့တောင်ကိုရီးယားမိသားစုတော်တော်များများအတွက်အချိန်သိမ့်မကြံတော့ဘူးလို့လူခွင့်ရေးနဲ့ဖန်စီခေါ်ဆောင်သွားခံရသူတွေအရေးလိုက်ပါဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်လှိုင်နဲ့မန္တနာချန်တို့ကြီးညာခဲ့တာဖြစ်ပါတယ်အခုရင်းဆုံးတော့အမေရိကန်သမ္မတရဲ့လူဝင်မှုကြီးကြပ်ရေးတမ်းမြင့်အမိန့်အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနေအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ခွင့်ကိုတားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပေါ်ဝဲအမိန့်ဆက်ပြီးတော့ထားတဲ့မထားတဲ့ဆုံးဖြတ်ချက်ဟာအခုဆိုရင်ပြည်ထောင်စုအယူခံတရားရုံးပေါ်မှာမူတည်နေပြီဖြစ်ပါတယ်အခုလိုတားမြစ်မိန့်ထုတ်ထားတာကိုအစပိုင်းယာယီရဆိုင်ထားရတာနဲ့ပတ်သက်ပြီးတော့ Trump အစိုးရအဖွဲ့ကပြောင်းပြစ်ဖို့လှုံ့ဆော်နေတာတွေကို VOE သတင်းတောက် Richard Green သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
တရားသူကြီး3ဦးပါ San Francisco အခြေစိုက်အမှတ်9စီရင်စုအယူခံတရားရုံးမှာအင်္ဂါနေ့ကကြားနာပွဲပြုလုပ်ခဲ့ပြီးတယ်လီဖုန်းနဲ့ဆွေးနွေးပြောဆိုတဲ့ရှေ့နေရဲ့ရှောက်လက်ချက်တွေကိုအင်တာနက်မှာဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ် Trump အစိုးရအဖွဲ့ကိုစားပြုတရားရုံးရှေ့နေAugust Flanky ရဲ့ရှောက်လဲချက်တွေကိုတရားရုံးတရားသူကြီးတွေဖြစ်တဲ့ William Canby နဲ့ Michelle Friedland တို့ကမကြေမနက်နဲ့ဝေဖန်ခဲ့တာတွေ့ရပါတယ
်။ Your proceedings are moving fast but you appealed to us before you continued in the district court.
ဒီထောက်ထားတွေကိုပြုစုရမှာမင်းမြန်ထက်ထက်လုပ်နေပါတယ်လို့ဖြေကြားခဲ့ပြီးမိ KI တရားရုံးမှာဒီမှတ်တမ်းတွေဆက်တင်ပြဖို့မလုပ်မီခုလိုအယူခံဝင်တာဖြစ်တော့တခြားတက်တဲ့အထောက်အထားကိုနောက်မှတင်ပြမယ်လို့လျှောက်ထားရကြနေတော့ဒီတရားရုံးကအခုအယူခံဝင်မှုကိုကြားနာဖို့လိုမယ်ထင်ပါသလ
ား There have been a number of people from Somalia connected
El Shabaab နဲ့ပတ်သက်ပြီးဆိုမာလီယားကလူတချို့ကိုအမေရိကန်ပြည်ထောင်စုမှအရေးယူအပြစ်ပေးခဲ့တာရှိပါတယ
် Is that in the record? Can you point us to what where in the record you're referring?
ခုပြောနေတဲ့အထောက်အထားကိုဒီအယူခံဝင်နဲ့လျှောက်ထားချက်မှာထည့်သွင်းဖော်ပြထားပါသလားပင်ညာမှာထည့်သွင်းထားတယ်ဆိုတာကိုလည်းထောက်ပြစီချင်ပါတယ
်။ It is not in the record. There has also
အဲ့ဒီချက်ကလျှောက်ထားချက်မှာမပါဝင်ပါဘူး
။
တခြားဥပမာတွေလည်းရှိပါသေးတယ်။ဒါပေမဲ့တရားသူကြီးထောက်ပြသလိုပါပဲ။အမှုလျှောက်ထားချက်မှတ်တမ်းမှာတော့ထည့်သွင်းမထားပါဘူး
။တရားသူကြီးတွေဟာပြည်ဝင်ခွင့်တားမြစ်မိန်နဲ့ပတ်သက်ပြီးမင်းနဆူတပ်ပြည်နယ်နဲ့အတူတရားဆွဲဆိုခဲ့တဲ့ဝါရှင်တန်ပြည်နယ်ကရှေ့နေချုပ်နိုအာပါဆယ်ရဲ့ရှောက်လဲချက်တွေကိုလည်းမေးခွန်းထုတ်ခဲ့ပါတယ်။ပါဆယ်ကအခုလိုတောင်းပန်မှုဟာအထူးသဖြင့်မွတ်စလင်တွေကိုပြစ်မှတ်ထားခဲ့တာမို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ဘူးလို့ပြောပေမဲ့တရားသူကြီး Richard Clifton ကတော့ဒါကိုလက်မခံပါဘူး
။ But the point is that that was clearly a motivating
ဒီနေရာမှာအရေးကြီးတဲ့အချက်ကရည်ရွယ်ချက်နဲ့လုပ်တယ်ဆိုတာရှင်းပါတယ်။ကျွန်တော်တို့ဘက်ကဆူဆွဲခဲ့တဲ့အချက်ကမှန်ကန်ဖို့အလားအလာအများကြီးရှိပါတယ်။ဒါပေမဲ့လက်ရှိအမှုအခြေအနေအရရှင်းတဲ့အချက်ကမှန်မဲ့အနေအထားများတဲ့အတွက်ဒီဆူဆွဲချက်တွေကိုအမှန်လို့ယူဆရမှာဖြစ်ပါတယ
် We are supposed to take your word for
ခဏနေပါဦးခင်ဗျားပြောနေတာမမှန်ပါဘူးအခုလျှောက်ထားချက်ကိုတရားရုံးတော်ကအတည်ယူရမယ့်သဘောလားဆူဆွဲချက်ဟာမှန်ဖို့အလားအလာများတယ်ဆိုပြီးပြောတာကိုလက်ခံရမှာလားခင်ဗျားဒါကိုတကယ်ပြောတာမဟုတ်ပါဘူးနော
်ကယ်လီဖိုးနီးယားတက္ကသိုလ်ကဥပဒေပါမောက်ခ Ryan Fleming ကတော့အစိုးရရဲ့ညှဉ်းချက်ထုတ်မှုတွေအကုန်လုံးကတရားသူကြီးတွေကိုနားချနိုင်မယ်မထင်ဘူးလို့ပြောပါတယ်
So I mean on balance it doesn't sound like
you and when big been at the Maya Mingo signan like that the other year Mingo you can tell nga pe cha lai mai lo chan ma tin ma u di de naing ga long atai da thi set yauk de Mingo ne chin aung chu sa nai de lo you can win book kisa wo pe cha bi ne chin aung lut pho taya yong go ba pyan cha pe ba lai mai di ni ha po pi bi hwa cha de sum phya che phit nai de lo chan ma mi ma de
တရားသူကြီး3ဦးပါတရားရုံးကတော့ဒီမှုအတွက်တတ်နိုင်တဲ့မြတ်အများဆုံးဒီသတင်းပတ်တွင်အမိန့်ချနိုင်မယ်လို့ပြောပါတယ်။ရွှေပြောင်းအခြေချသူတွေဟာတောက်ကြံနေတရားရုံးကဆိုင်းငံ့မိန်ထွက်လာခြင်းကစပြီးအမေရိကန်ပြည်ထောင်စုရဲ့ပြန်ဝင်လာနေတာပါ။အတိုက်ခံတွေကတော့ပြည်ဝင်ခွင့်တားမြစ်မိန်ကိုပြန်တည်ပြုမယ်ဆိုရင်ရှုပ်ထွေးမှုတွေအများကြီးဖြစ်လာနိုင်တယ်လို့အမေရိကန်လေဆိပ်အများပြားမှာ January 29ရက်ပထမဆုံးပြည်ဝင်ခွင့်တားမြစ်မိန်ထုတ်ပြန်ကစားကလို့အခြေအနေတွေကမောက်ကမောက်ဖြစ်လာနိုင်တယ်လို့ဆိုပါတယ်။လေဆိပ်တွေမှာလူဝင်မှုကြီးကြပ်ရေးက လူပေါင်းရာနဲ့ချီဖမ်းဆီးတာတွေတချို့ကိုပြန်ပို့တာတွေဖြစ်လာနိုင်ပါတယ်။ဒီလိုလှုပ်ဆောင်မှုကလည်းနိုင်ငံတလွားကန့်ကွက်ဆန္ဒပြမှုတွေပေါ်လာပြီးတရားရေးဆိုင်ရာလှုပ်ဆောင်မှုအများပြားပေါ်လာနိုင်ပါတယ်။ပါမခဖလမန့်ကတော့ပြည်ထောင်စုအယူခံတရားရုံးမှာဘလို့ပဲဆုံးဖြတ်ဆုံးဖြတ်နောက်ဆုံးမှာတော့ဒါဟာနိုင်ငံတော်တရားရုံးချုပ်အထိဒီမှုကတက်သွားနိုင်ခြေရှိတယ်လို့ပြောပါတယ်။ဒါပေမဲ့တရားသူကြီးအန်တိုနီယန်စကာလီယာမနစ်ကကွဲလွန်သွားပြီးနောက်ပိုင်းအထက်တရားရုံးမှာ Liberal ရင်တရားသူကြီး၄ဦးနဲ့ရှေးဦးဆွဲတရားသူကြီးက၄ဦးရှိနေတာဖြစ်ပါတယ်
။ဒေါခင်မျိုးသက်ပြောပြသွားတာပါ။တစ်ဆက်တည်းပြောရမယ်ဆိုရင်အဲ့ဒီသမရအမိန်ကြောင့်အမေရိကန်ပြည်ထောင်စုမှာခိုလုံနေကြတဲ့ဒုက္ခသည်တွေကြားမှာစိတ်မသက်မသာအခြေအနေတွေဖြစ်ပေါ်နေပါတယ်။ဒီအမိန့်ကြောင့်အကြောင်းမျိုးမျိုးနဲ့အမေရိကန်မှာရောက်နေတဲ့ဒုက္ခသည်တွေကြားမှာပါစိုးရင်ပူပန်စရာဖြစ်လာနေတဲ့အကြောင်းကို AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြပေးပါလိမ့်မယ်ခင
်ဗျ။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာတဝန်းကဒုက္ခသည်ပေါင်း300ချီပြီးခိုလုံရာအမေရိကန်ပြည်ထောင်စုမှာနယူးယောက်ပြည်နယ်ယူတီကာမြို့ဟာထင်ရှားပါတယ်။မြန်မာ၊ဘော့စနီးယား၊ဗီယက်နမ်၊ဆိုမာလီယားပါဝင်ပြည်ပကတိကျုံရတဲ့တိုင်းပြည်တွေကဒုက္ခသည်တွေအတွက်ဘေးကင်းလွန်ရာဖြစ်ခဲ့တဲ့အတွက်လဲစစ်တမ်းသင်းဘော့စနီးယားနိုင်ငံကနေဒုက္ခသည်ဖြစ်နေရောက်လာပြီးအခုခါသူနာပြူကြောင်းတက်နေတဲ့ဟန်နာစလင်မိုဗစ်တို့လိုဒုက္ခသည်တွေကတော့ယူတီကာမြို့မှာခိုလုံခွင့်ရကြတာကိုဂုဏ်ယူကြပါတယ်
။ We are Utica, the city that loves refugees.
ကျမတို့ဟာဒုက္ခသည်တွေကိုချစ်တဲ့ယူတီကာမြို့သားတွေပါရှင်။
နယူးယောက်မြို့မြောက်ဘက်မိုင်190ကျော်မှရှိတဲ့ယူတီကာမြို့မှာထောင်နဲ့ချီတဲ့ဒုက္ခသည်တွေခိုလုံနေထိုင်ခွင့်ရရေးအတွက်ကိုတော့ Mohawk Valley ဒုက္ခသည်အကူအညီပေးစင်တာကအထူးကအကူအညီပေးခဲ့တာပါ1990ပြည့်လွန်နှစ်ဒီမှာ VN ဒုက္ခသည်တွေခိုလုံခွင့်ရအောင်အကူအညီနိုင်ဖို့စတင်ထူထောင်ခဲ့ရတာကနှစ်စဉ်ဒုက္ခသည်400လောက်ကိုအခြေချနေထိုင်နိုင်အောင်အကူအညီပေးနေတာဖြစ်ပါတယ်ဒါပေမဲ့လည်းမွတ်စလင်နိုင်ငံ9နိုင်ငံကဒုက္ခသည်တွေနဲ့ခီးသွားတွေကိုပြည်ဝင်ဝင်တားမြစ်လိုက်တဲ့သမ္မတထရမ့်ရဲ့အမိန့်ကြောင့်ယူတီကာမြို့မှာချီချနေထိုင်သူတွေအပေါ်မှာလည်းရက်ကက်လာမှာစိတ်ပူလာကြပါတယ်။ယူရိုနိုင်ငံမှာမွေးဖွားခဲ့တဲ့ပါလက်စတိုင်းလူမျိုးဒုက္ခသည်တူဖြစ်နေအမေရိကန်ကိုရောက်လာခဲ့တဲ့မနဲအလော်ဆတ်တို့လိုလူတွေဖို့ကတော့အမေရိကန်နိုင်ငံသားဖြစ်လာပေမဲ့လည်းစိုးရိမ်စိတ်မခင်းနိုင်ပဲဖြစ်နေရပါတယ်
။ It makes me terrified. It's like I ran out of Iraq because of this.
ကျမတော်တော်ကြောက်လာပါတယ်။ဒီလိုအခြေအနေမျိုးကြောင့်ပဲကျမအီရတ်ကနေထွက်ပြေးလာခဲ့တာပါ။အခုဒီမှာရောက်နေပေမဲ့ဒီလိုခံစားချက်မျိုးကိုအိမ်ကိုရဟုတ်ရဲ့လားဒါဟာငါတိုင်းမီမဟုတ်ဘူးတခြားကိုပြောင်းဖို့ကောင်းပြီလားဆိုရဲခန်းစားချက်မျိုးဝေမိပါတယ
်ယူတီကာမြို့ရဲ့လူကြီး6,200နဲ့ဒုက္ခသည်အရေးတွေ့ဟာ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်ထိရှိမယ်လို့လည်းခန့်မှန်းထားပါတယ်မြို့တော်ဝင် Robert Palmieri ကတော့ဒုက္ခသည်တွေရဲ့မြို့အတွက်အကောင်းမြင်သဘောထားတွေအင်အားတွေနဲ့အားဖြည့်ပေးနိုင်ခဲ့တာကိုသမရကိုယ်တိုင်မြင်စေချင်တယ်လို့ပြောပါတယ်
I would love to have the president come to Utica, New York.
New York ပြည်နယ် Utica မြို့ကိုသမရကိုယ်တိုင်လာပြီးတော့အမေရိကန်မှာရောထွေးရှက်တင်နေထိုင်ကြရကနေဘလို့အကျိုးကျေးဇူးတွေခံစားရတယ်ဆိုတာကိုလာကြည့်စေချင်ပါတယ်
။လွင်မှုချစ်ချဲ့ဥပဒေအပြောင်းလဲကြောင့် Utica မြို့ကဒုက္ခသည်အကူအညီပေးစင်တာမှာအလုပ်တွေရှော့ရမယ်အလားအလာရှိနေသလိုဒုက္ခသည်တွေအနေနဲ့လည်းသက်ဆိုင်ရာတိုင်းပြည်တွေမှာကျန်ခဲ့ကြတဲ့မိသားစုတွေဆွေမျိုးတွေကိုခေါ်နိုင်ဖို့ပုံမခက်ခဲလာမှာစိုးရိမ်နေကြပါတယ်။ဆိုမာလီယာနိုင်ငံကဒုက္ခသည်ဖြစ်ရောက်လာတဲ့မလစ်ဟူစိန်ကတော့သမရရဲ့အမိန့်ကြောင့်စိတ်မကောင်းဖြစ်မိတယ်လို့ဆိုပါတယ
် I really feel sad about that because imagine you know your kid is away from you
တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်ကိုသားသမီးနဲ့ခွဲနေဖို့ဆိုတာမျိုးစဉ်းစားကြည့်ပါဦးအဲ့လိုတော့ကောင်းအောင်မပြောပါဘူးနောက်လေးလမတိုင်ခင်အထိလာလို့မရဘူးဆိုပြီးအမိန့်ထွက်လာပါတယ
်ခြေတင်ပြောစရာတွေဖြစ်လာရတဲ့သမရထရန့်ရဲ့အမိန့်နဲ့ပတ်သက်လို့တရားရုံးအဆုံးဖြတ်ကိုခံယူရမယ့်ခြေတင်မျိုးနဲ့ရင်ဆိုင်နေရတဲ့ခြေတင်မှာပဲယူတီကာမျိုးပါဝင်အမေရိကန်ပြည်တော်စုရောက်ဒုက္ခသည်တွေနဲ့ကမ္ဘာတဝန်းကဒုက္ခသည်တွေပို့ကတော့မရေမရာအခြေအနေတွေကိုဖျက်ဆီးရမယ်အခိုက်အတန့်တစ်ခုလို့လဲဆိုရမှာဖြစ်ပါတယ်ခင်ဗျာ
တော်တော်ရှင်များရှင်မြန်မာနိုင်ငံမှာတံတန်းကနေကိုရန်တီအတန်းတင်စာမေးပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရပြင်ဆင်နေပါပြီနှစ်ပေါင်းများစွာကျင့်သုံးလာတဲ့စာမေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးစိုးသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရမှာပွင့်လင်းမြင်သာမှုမရှိမှဟုစိုးရိမ်သူတွေလည်းရှိကြပါတယ်ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်သောတာရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒိုင်းရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်း မှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလံအစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေနေ့ညတရိုက်လေးလိုင်းစီစီမှာဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ရိုဟင်ဂျာတွေအပေါ်စနစ်တကျနဲ့ကြေကြေပြန့်ပြန့်နှိမ်ပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတော့ကုလသမဂ္ဂရဲ့ဆွတ်ဆွဲချက်တွေကိုဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝန်းကလည်းမြန်မာအစိုးရရဲ့စုံစမ်းစစ်ဆေးကော်မရှင်ကိုအယုံကြည်မရှိကြောင်းနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့စုံစမ်းဖို့မြန်မာအစိုးရကိုတောင်းဆိုနေတာပါ။အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်
။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့နောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာများနဲ့တွေ့ဆုံမေးမြန်းမှုများဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစည်းအဝေးခန်းစားပါဆွဆွဲချက်တွေဟာအလွန်ကိုစိုးရိမ်ဖွယ်ရာရှိတယ်လို့သူတို့ယူဆမိကြောင်းဖေဗူအရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစည်းအဝေးခန်းစားနဲ့ပတ်သက်ပြီးများစွာစိုးရိမ်မကင်းဖြစ်မိကြောင်းနဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကတဆင့်ဆွဆွဲချက်တွေကိုစုံစမ်းနေတယ်လို့ဆိုပါတယ်။တကယ်လို့ကျူးလွန်ခဲ့တဲ့အထောက်အထားအခိုင်အမာရှိပါကအစိုးရအနေနဲ့လိုအပ်တဲ့အရေးယူမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်L ဟူစိန်ကိုရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးတပ်တွေဘက်ကလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေမတွေ့ရဘူးလို့မြန်မာအစိုးရစုံစမ်းရေးကော်မရှင်ကမကြာခင်ကထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုယုံကြည်လို့မရကြောင်းလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်မာဒီယန်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားကြောင်းဖေဗူအရီလ9ရက်နေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကအခုလိုပြောသွားပါတယ
် The special adviser welcomed the government's commitment to investigate the matter immediately but added
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ပြင်းထန်တဲ့ဆူဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအခုလိုချက်ချင်းအရေးယူဆောင်ရွက်တာကိုသူ့အနေနဲ့ကြိုးဆိုကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့လုံခြုံရေးတပ်တွေဘက်ကလူအခွင့်အရေးချိုးဖောက်မှုတွေတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးသူတို့မတွေ့ရှိခဲ့ကြောင်းမကြသေးခင်ကမြန်မာအစိုးရစုံစမ်းရေးကော်မရှင်ရဲ့ထုတ်ပြန်ချက်ကိုသူ့အနေနဲ့စိတ်ပျက်မိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။
ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကတော့လွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အဓိကတိုက်တွန်းနေတာပါမြန်မာအစိုးရဘက်ကတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းထားကြောင်းဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့စုံစမ်းရေးအဖွဲ့တစ်ဖွဲ့ဟာမကြသေးခင်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားပြီးပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းမြန်မာပြည်ဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကစုစုပေါင်းအယောက်220ကိုတွေ့ဆုံမေးမြန်းပြီးတဲ့နောက်ဖေဗူအရီလ3ရက်နေ့ရက်စွဲနဲ့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာနယ်မြေရှင်းလင်းရေးအတွင်းဒေသခံတွေကိုကာကွယ်ရမယ့်အစားနို့ဆိုကလေးတအူးကိုတတ်ခဲ့တာမျိုးမိခင်အမျိုးသမီးကိုပါဝိုင်းပြီးအဓမ္မကျင့်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်ကြီးစံနဲ့ဓာတ်တံရရခဲ့သူတွေတနက်ပြောင်းတင်ဒါမှမဟုတ်ဝါးတုံးနဲ့ရိုက်ခံထားရသူတွေနဲ့လည်းတွေ့ဆုံခဲ့ရပြီးအထောက်အထားတွေရှိနေတယ်လို့ဆိုပါတယ်။ဒီအတောအတွင်းမှာပဲရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရရဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပုံရဟန်းမင်းကြီးဖရန်စစ်ကမနေ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကျင်နာတတ်တတ်ကြောင့်နှိမ့်ဆက်နှိမ့်ပန်းခံရအသက်ခံနေကြရသူတွေအတွက်ဝိုင်းဝန်းဆူတောင်းပေးကြပါစို့လို့ဗာတီကန်နန်းတော်မှာဆူဝေးရောက်ရှိနေသူတွေနဲ့အတူမနေ့ကပြုလုပ်တဲ့ဝတ်ပြုဆူတောင်းပွဲအတွင်ပုပ်ရဟန်းမင်းကြီးကမိန့်ကြားခဲ့ပါတယ်မြန်မာဆိုရဘက်ကတော့
မိုင်းအင်ဂျင်နီယာပြောပြသွားတာဖြစ်ပါတယ်တော်ရရှိမြန်ခင်ဗျ21ရာစုပင်လုံကြီးလာကန်ဟာတိုင်းရင်းသားပြည်ပခါပြဿနာကိုအဖြေရှာတဲ့နေရာဖြစ်ဖို့ဆိုရင်အစိုးရစစ်တပ်နဲ့တိုင်းရင်းသားတွေအားလုံးစုံစုံညီညီပါဝင်နိုင်တဲ့နေရာမျိုးဖြစ်ဖို့လိုတယ်လို့အစိုးရဘက်ကလည်းပင်လုံကတိကွက်တွေပေါ်လေးစားလိုက်နာဖို့လိုတယ်လို့တိုင်းရင်းသားတချို့ကပြောဆိုနေကြပါတယ်။27ရာစုပင်လုံညီလာခံမှာလာရောက်စုံစည်းပြီးတော့လက်နက်ကင်ပြည်ပခါကိုစုပေါင်းဆွေးနွေးအဖြေရှာကြဖို့ပြည်တော်စုနေမတိုင်ခင်တမရဦးထင်ကျော်ကတိုက်တွန်းလိုက်တဲ့ပေါ်တိုင်းရင်းသားတွေဘက်ကတုံ့ပြန်လိုက်ကြတာဖြစ်ပါတယ်။အပြည့်စုံကိုကိုညံဝဲအောင်တင်ပြပေးပါလိမ့်မယ်။
လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံရဲ့ဒေသတချို့မှာလူလတ်ရေးရဲ့အသီးဝင်ကိုဒင်းပြေကြက်ပြေမခံစားရဘဲအနာဂတ်ပျောက်ဆုံးနေရသလိုငြိမ်းချမ်းရေးလည်းကင်းဝေးနေတာကြောင့်စိတ်မချမ်းမြေ့ဝဲခံစားရကြောင်းပြီးခဲ့တဲ့ရက်ကကျင်းပခဲ့တဲ့အနှစ်80မြောက်ရှမ်းအမျိုးသားနေ့အခမ်းအနားကိုပေးပို့တဲ့သမရဦးထင်ကျော်ရဲ့သဝန်လွှာမှာဖော်ပြထားပါတယ်။ဒါကြောင့်စူပေါင်းတွေ့ဆုံဆွေးနွေးအဖြေရှာကြမဲ့21ရာစုပင်လုံးကြီးလာကန်ကိုတိုင်းသားတွေအလုံးတက်ရောက်ရေးဟာအထူးအရေးကြီးကြောင်းသမရဦးထင်ကျော်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့တိုင်းသားလက်နက်ကိုင်ပြဿနာဖြေရှင်းရေးမှာအလုံးပါဝင်ခွင့်ရရေးကအရေးကြီးကြောင်းဂျာမနီနိုင်ငံအခြေစိုက်ဖက်ဒရယ်အရေးလေ့လာသုံးသပ်သူရှမ်းတိုင်းသားဆိုင်းဝမ်ဆိုင်းကပြောပါတယ်။
ကျွန်တော်အများအားဖြင့်ပြောနေတဲ့ all inclusive ပေါ့ဗျာအလုံးပါဝင်ရေးအဲ့ဒီအလုံးပါဝင်ရေးကိုအစိုးရရဲ့စက်တပ်ရဲ့ကလက်ခံလိုက်ပြီးအခုတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေကိုဝင်ပြီးပါခွင့်ပေးမယ်ဆိုလို့ရှိရင်သူကဒီပြစ်တိုက်နေခိုင်းနေတယ်သူရတ်သွားမယ်လေရတ်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကရှေ့ဆက်ပြီးစကားပြောလို့ရတာပေါ့ဆိုတော့အဓိကအရေးကြီးတာကအေးအေးရဲ့ကိုကန့်ရဲ့အဲ့ဒီဘလောက်တပ်ဖွဲ့တွေရဲ့ပါဝင်ခဲ့ပထမပေးလိုက်လို့ရှိရင်ကျွန်တော်ဆန္ဒအများကြီးအဆင်ပြေသွားလိုက်တယ်အဲ့ဒါဆိုလို့ရှိရင်21ပင်လယ်ကိုကျွန်တော်တို့ကနိုင်ငံကြီးမကျေနပ်မှုကိုနိုင်ငံကြီးနီးအဖြစ်ရှင်းတဲ့သူကနေရာသူကဖြစ်လာနိုင်တယ်လေ
လက်နက်ကန်ပဋိပက္ခတွေချုပ်ငင်းရေးကိစ္စမှာတမတော်ကငြင်းငြင်းရေးလူလာတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ကအရေးကြီးကြောင်းနိုင်ငံတကာမှာဖွဲ့စည်းထားတဲ့ကချင်မဟာမိတ်အဖွဲ့ရဲ့အထွေထွေအတွင်းရင်မှု M2 အောင်ကပြောပါတယ်
ဒီပဏိပခဖြစ်ရတယ်ဆိုတော့အကြောင်းရင်းမှာမြန်မာတပ်မတော်ကထိုးစစ်ဆင်နေတဲ့အခါကျတော့ဒီတပ်မတော်ရဲ့ပါဝင်ဆွေးနွေးမှုကအဓိကလိုအပ်ချက်ဖြစ်နေတဲ့ကြဒီ NLD အစိုးရအသစ်အနေနဲ့ဘလောက်ပဲဆွေးနွေးတပ်မတော်ကအကြီးအကဲဥပမာပေါ်ချုံမှုကြီးမရောက်နိုင်တော့ပါဝင်ပြီးတော့ဒီမှာဆုံးဖြတ်ချက်မချဘူးဆိုလို့ရှိရင်ဒီငြိမ်းချမ်းရေးကတော့ကျွန်တော်21ရာစုပင်လုံးကြီးလာကံကိုပဲမှာပဲလုံးလုံးကျွန်တော်တို့အောင်မြင်ဖို့အတွက်နည်းနည်းခက်တယ်ပေါ့ပြောချင်တာကတော့ဒီ၃ဖွင့်ဆိုင်ပြပြလဲလဲဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီငင်းကြီးကမရနိုင်ကြအကြောင်းမရှိလို့ကျွန်တော်ထင်တ
ာ။လာမယ့်ဖေဖော်ဝါရီလ12ရက်နေ့ဆိုရင်အနှစ်80မြောက်ပြည်ထောင်စုနေ့ရောက်လာတော့မှာပါ။မြန်မာနိုင်ငံကိုဖေဖော်ဝါရီပြည်ထောင်စုနိုင်ငံအဖြစ်ထူထောင်ဖို့ဆိုရင်ပင်လုံစိတ်တက်ကအရေးကြီးသလိုပင်လုံဂရိကုတ်တွေလည်းအရေးကြီးကြောင်းဆိုင်းဝမ်ဆိုင်းကထောက်ပြပါတယ်
။သူကနှစ်ပိုင်းရှိတယ်လေဗျာ။တစ်ပိုင်းကပင်လုံဂရိကုတ်ရဲ့လည်းပင်လုံစိတ်တက်ပေါ့နော်။အဲ့ဒီပင်လုံစိတ်တက်ကတော့တိုင်းသားတွေကသူကရှိပြီးသားပဲ။ကျွန်တော်ထင်တာလဲအဲ့ဒီဗမာကောက်ဆောင်တွေလဲအခုလက်ရှိကောက်ဆောင်တွေလဲရှိပြီးတယ်လို့ကျွန်တော်တို့ထင်တာပဲဒါပေမဲ့ပင်လုံကတိကဝတ်ကိုဒေါ်အောင်ဆန်းစုကြည်ကမိမ့်မင်အောင်လုပ်တယ်လို့တိုင်းသားတွေကထင်တယ်ပင်လုံကတိကဝတ်ကတိုင်းသားတွေကကိုယ်ပိုင်ပြထားခွင့်ကိုယ်ကျွန်မကိုယ်ဖန်တီးခွင့်နဗီကိုရဲ့တယံဇာတအမွေနှစ်တွေကိုသုံးဆွဲပိုင်ခွင့်ဆိုအဲ့ဒါတွေပါလာဦးအဲ့ဒီပင်လုံကတိကဝတ်ကတကယ်တမ်းအစ်မနဲ့ပြည်တော်စုကိုအခြေခံတဲ့အနေအထားမျိုးဖြစ်နေတဲ့ခါကျတော့ပင်လုံကတိကဝတ်ကလက်လျူရှူထားမယ်ဆိုလို့ရှိရင်ကျွန်တော်တို့ချိန်လေချင်တဲ့နိုင်ငံကြီးအဖြစ်ရှာမှုကလည်းနည်းနည်းအလံဝေးသွားနိုင်တာပေါ့
လက်နက်ကိုင်ပြည်ပကတွေရှိနေသည့်ဒေသခံတိုင်းသားပြည်သူတွေဒုက္ခခံစားရသလိုတိုင်းပြည်ဖွံ့ဖြိုးရေးအတွက်နှောင့်နှေးနေရကြောင်းကချင်မဟာမိတ်အဖွဲ့က M2 အောင်ကထောက်ပြပါတယ
်တိုင်းရင်းသားဒေသမှာချစ်တိုက်နေတဲ့အတွက်စစ်ပြေးဒုက္ခတွေလူကြီးရောကလေးရောအကုန်လုံးဒီအထဲမှာဒုက္ခရောက်နေကြတယ်ဒုက္ခရောက်နေတဲ့အပြင်နောက်ပြီးတော့မှကိုယ့်ရဲ့ကိုယ့်အိမ်ကြီးဆွန့်ရတယ်လက်မြေကြီးဆွန့်ရတယ်ပစ္စည်းဥစ္စာတွေဆွန့်ရတဲ့အတွက်ဖွံ့ဖြိုးတိုးတက်မှုလုံးမှာကျွန်တော်အများကြီးနှောက်ကြသွားတယ်ဒီဥစ္စာပြန်လဲထူထောင်ဖို့ဆိုလည်းအများကြီးအချိန်ကြန်ယူရမှာက
ြပြည်တော်စုနေဆိုတာဟာမြန်မာနိုင်ငံလွတ်လပ်ရေးရဖို့အတွက်ရှမ်းပြည်နယ်ပင်လုံမြို့မှာပြည်မမြေပြန့်နဲ့ရှမ်းကချင်ချင်းတောင်တန်းဒေသတိုင်းသားတွေစုပေါင်းပြီး1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာညီညွတ်ရေးအတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုညောင်ဝဲအောင်ပြောပြသွားတာဖြစ်ပါတယ် VOA American Tan ရဲ့ကြာတာပရီနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOA ကိုအကြံပေးလိုတဲ့စာရေးသားဆက်သွယ်ခြင်း VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှိတို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာတာပရိနေမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါအတူချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဘွယ်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
လူလူအခြေခံနေရာနေကျွန်တော်ကမရဘဲနဲ့အဲ့ဒီအစီအဝေးကိုလုပ်မယ်ဆိုလို့ရှိရင်ငါကဒေါ်အောင်ဆန်းစုကြည်ရဲ့ကျွန်တော်နိုင်ငံကောက်
ဒါကတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စံသားကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ဒေသတည်ငြိမ်ရေးအတွက်တရုတ်နဲ့အိန္ဒိယကူညီနိုင်ွယ်ရှိဆိုတဲ့ခေါင်းစဉ်နဲ့ Global Times သတင်းစာထဲမှာဒင်ဂန်ရေးသားထားတာကိုဥစွာတင်ပြလိုပါရ။မြန်မာပြည်အနောက်ဘက်ခြမ်းရခိုင်ဒေသအခြေအနေဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီး IS တွေနဲ့အခြားအစ်တောင်အရှအစွန်းရောက် Islamist အုပ်စုတွေဒီဒေသကိုနေစားကားတဆင်စိတ်ဝင်လာနေတာတွေ့ရပါတယ်။ဒီရခိုင်ဒေသဟာလူမျိုးဘာသာမတူညီမှုကြောင့်မငြိမ်မသက်မှုတွေလည်းရှိနေပါတယ်။ဒီပဋိပက္ခတွေပြင်းထန်ခြင်း IS နဲ့အစ်တောင်အရှ Islam အစွန်းရောက်တွေဒီဒေသတွေပြန့်နှံ့လာပါတယ်။ IS တွေဟာရိုဟင်ဂျာတွေအထက်ကတသက်သက်တွေစုဆောင်းနေတယ်လို့မလေးရှားရဲတွေကြာခင်ကတွေးဆခဲ့ကြပါတယ်။နေဇတ်စခန်းတွေကိုအောက်တိုဘာလတုန်းကတိုက်ခိုက်တဲ့ဟာအကြမ်းဖက်အုပ်စုဖြစ်တယ်လို့မြန်မာဘက်ကစုံစမ်းတွေးဆခဲ့ပါတယ်။ NLD အစိုးရကဒီပြဿနာကိုဖြေရှင်းမယ်လို့အချိန်ချင်းပြောကြခဲ့ပေမဲ့ရေရိုကင်တွယ်ဖို့လမ်းပြမြေပုံတရားမရှိသေးပါဘူး။အစိုးရကစစ်တပ်ကိုမထိန်ချုပ်နိုင်တဲ့ဟာပြဿနာဖြစ်နေပြီးအဓိကထောက်ခံသူမဲဆန္ဒရှင်တွေဖြစ်တဲ့မြန်မာလူများစုရဲ့စိတ်ဆိုးမှုကိုလည်းအစိုးရကမလုပ်ရဲပါဘူး။အစွန်ရောက်မြန်မာဗုဒ္ဓဘာသာတွေပောက်ကွဲပြီးမငြိမ်သက်မှုတွေအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုလည်းစိတ်ဝင်စရာဖြစ်ပါတယ်။တကယ်လို့သာဒီလိုဖြစ်လာခဲ့ရင်စစ်တပ်ကအာဏာပြန်ယူပြီးမြန်မာဒီမိုကရေစီခရီးဦးအညွန့်ကျိုးသွားနိုင်ပါတယ်။လုံခြုံရေးကြောင့်လွတ်လပ်တဲ့မီဒီယာတွေနိုင်ငံတကာလစ်လာရေးအဖွဲ့တွေအဲ့ဒီဒေသကိုသွားခွင့်မရှိပါဘူး။စာနာမှုအထောက်ပံ့တွေပေးဖို့လည်းအခက်ကြုံနေရပါတယ်။ဒီလိုဆိုးရွားတဲ့အခြေအနေတွေဟာတရုတ်နိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်နိုင်ပါတယ်။ကျောက်ဖြူကူမင်းသဘာဝတံငွေရေနံပိုက်လိုင်းတွေနဲ့ဆက်ဆက်နေတဲ့စိတ်ကန်းတွေရေနံတံငွေလောင်ကန်တွေရေလောင်ကန်တွေရခိုင်ဒေသမှာရှိနေကြပါဒါတွေဟာလောလောဆယ်ဒုက္ခတွေပြဿနာကကင်းလွတ်လုံခြုံနေပေမဲ့ဒီဒေသကိုအကြမ်းဖက်သမားတွေဝင်ရောက်လာရင်မငြိမ်မသက်ဖြစ်လာပါလိမ့်မယ်တရုတ်စီးပွားရေးမြန်မာစီးပွားရေးအန္တရာယ်ကျရောက်ပါလိမ့်မယ်အနောက်နိုင်ငံတချို့ကဆိုရင်မြန်မာနိုင်ငံဟာစီးရလို့ဖြစ်လာမယ်လို့တောင်ယူဆနေကြတာပါဒါပေမဲ့လောလောဆယ်မှာဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရဟာနိုင်ငံတကာထောက်ခံမှုအတော်များများရရှိနေပြီးပြည်ပအင်အားကြီးများဝင်ရောက်ဆွဲဖက်ဖို့မလိုအပ်သေးပါဘူး။တကယ်လို့တရုတ်အိန္ဒိယတို့လိုအာရှအင်အားကြီးတွေကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်ဒါမှမဟုတ်ကုလသမဂ္ဂရဲ့ပူးပေါင်းစာနာမှုနဲ့ဒီသာတည်ငြိမ်ရေးအတွက်လမ်းပြမြေပုံတစ်ခုရေးဆွဲနိုင်မယ်ဆိုရင်အင်တန်သင့်တော်ပါလိမ့်မယ်။ဒါကိုဘက်ပေါင်းစုံကဆွေးနွေးညှိနှိုင်းပြီးရိုဟင်ဂျာတွေပြန်လည်နေရာချထားရေးလမ်းပြမြေပုံတစ်ခုရေးဆွဲဖို့လည်းလိုအပ်ပါလိမ့်မယ်လို့ရေးသားထားပါခင်ဗျာ။စစ်ပြက်စရာကောင်းတဲ့ဒီမိုကရေစီနီဒန်းဆိုတဲ့ခေါင်းစဉ်နဲ့ The Conservative UK မှာရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။အခက်အခဲကြုံနေရတဲ့မြန်မာအသွင်ကူးပြောင်းရေးမှာ NLD ရဲ့အမာခံလူကြိုက်များတဲ့ရှင်းနေဥက္ကဏီမကြခင်ကဆုံချွန်လာရပြီဖြစ်ပါတယ်။2015ရွေးကောက်ပွဲမှာ NLD ကအနိုင်ရရှိခဲ့တယ်ဆိုပေမဲ့တကယ်နိုင်သူကတော့စစ်တပ်ပဲဖြစ်နေပါတယ်။မွတ်စလင်ရိုဟင်ဂျာတွေဟာဆုံချွန်သူတွေထဲမှာပါဝင်ပါတယ်။အလားတူစွာပဲတခြားသောမြန်မာနိုင်ငံတွင်းကတိုင်းရင်းသားတွေဟာလည်းဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်လို့ရေးသားထားပါခင်ဗျာ
။ဥကြော်စံသားပြောပြတော့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်မှာမန္တလေးခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီကိရိမနဲ့တင်ပြမယ် EDM အသုံးကတော့
Read between the lines.
ဖြစ်ပါတယ်။စာလုံးပေါင်းက READ read ကဖတ်ပါ BETWEEN between ကကြားမှာ THE LINES lines က မြင်းချောင်းတွေလိုင်းတွေလို့လွန်ကောက်ဒီပဲရတော့ Skype Room ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းချောင်းတွေချာမှာဖတ်ပါပါရှင်ဒီအသုံးစည်းတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်စာချောင်းရည်တွေချာမှာရှုပ်ပဲထဲသွင်းထားတဲ့ဒီပဲကိုကောက်ယူနိုင်ဖို့ဒလိကတစ်ဆင့်ဒီအသုံးစည်းတဲ့လာတာလို့သိရပါတယ်နေ့စဉ်ဘဝမှာတော့စာချောင်းတွေကနေရှုပ်ပဲအဒီပဲကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူးသူ့ရဲ့အပြုမူကိုကြည်ချင်းအဖြစ်ပြောတဲ့စကားကိုကြည်ချင်းအဖြစ်လူတူဦးရဲ့တကယ်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The report didn't criticize the research directly but you can read between the lines that the review committee has its doubts
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူးဒါပေမဲ့အရေးသားကိုကြည်ချင်းအဖြစ်ပြန်လည်သုံးသပ်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report didn't criticize the research directly but you can read between the lines that the review committee has its doubts
ဓာတ်ရိုက်တော့မရေးထားဘူးဓာတ်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အဓိပ္ပာယ်ကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ် February လကုန်မှာကျင်းပမယ်ဆိုတဲ့27ရာစုပင်လုံဒုတိယညီလာခံဟာတရင်သာပြဿနာတွေပြည်လဲရေးအတွက်ဘယ်အတိုင်းသာတိအထောက်အကူဖြစ်စေနိုင်ပါသလဲတရင်သာရေးသုံးသပ်သူပင်တိုင်းဆောင်းဝါရှင်တူဖြစ်တဲ့ဆိုင်ဝမ်ဆိုင်နဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားပါတယ်။အောင်မြင်နိုင်တဲ့အခြေခံလိုအပ်ချက်တွေမပြည့်စုံမဲနဲ့ညီလာခံအခုလိုခေါ်ယူကျင်းပမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆိုင်ဝမ်ဆိုင်ကအခုလိုစတင်ပြီးတော့ဝေဖန်ပါတယ
်။ဆက်ထားတဲ့အခြေအရာအတိုင်းဒေါ်အောင်ဆန်းစုကြည်အများစွမိတ်ပြီးတော့အရှိမကြီးနောက်မကြီးပြန်လုံနေတာလားလို့ကျွန်တော်ထင်အောင်ထင်မှားတော့ဖြစ်မိတယ
်။အချိန်မတန်မဲနဲ့ကျင်းပတဲ့အစီအွေလို့ယူဆရပေါ့ဆိုတော့ဆိုင်ဝန်ဆိုင်ကပထမအကြိမ်ဒုတိယပင်လုံညီလာခံအစီအွေကဘာတွေများပေါ်ထွက်ခဲ့တယ်တိုင်းသားပြည်နာပြည်လဲရေးအတွက်ဘယ်လိုအထောက်အကူဖြစ်စေခဲ့တယ်လို့ထင်ပါလဲပထမအကြိမ်အစီအွေကြတော့ဘယ်လိုစုံစမ်းခဲ့ပါလဲအဲ့တော့
ပထမအကြိမ်အစီအွေတုန်းကပါဝင်တက်ရောက်တဲ့ဥပစာပေါ့ဗျာအစီအွေတက်ရောက်သူအနေနဲ့ပဲသူကကိုယ်စားလှယ်အနေနဲ့သူကမဖိတ်တောင်းနေတော့ကိုယ်စားလှယ်အနေနဲ့ဖိတ်ဖို့လုပ်ပြီးပဲသူတို့ကကိုယ်စားလှယ်တမန်တဲ့နေရာမှာတက်တနာရှိတဲ့အတွက်ကြောင့်သူတို့ကမလုပ်ခဲ့ဘူးအဲ့တော့အကုန်လုံးဖိတ်လိုက်တယ်ဗျာနော်အကုန်လုံးတော့ဒီဘသူကလာပဲလာတော့အဲ့ညမှာ plus point ပေါ့ဗျာကျွန်တော်တို့ဟိုအကျိုးပြရှိတဲ့အချက်လည်းပါလဲဆိုတော့လူတိုင်းလူတိုင်းကသူတို့ရည်ရမ်းမှာရှိတဲ့ခံစားချက်တို့သူတို့လိုချင်တာတို့သူတို့ရဲ့ aspiration ပေါ့ဗျာအဲ့ဒါတွေအကုန်လုံးသူကဖွင့်ချလို့ရတယ်အဲ့လိုဖွင့်ချလို့ရတဲ့အခါကျတော့အာဘယ်သူတွေအဖြစ်ဘာလိုချင်တာဘာပဲဆိုတဲ့ဥစ္စာတော့အ ਨੇ ဆုံးသူကကကနနကျွန်တော်တို့သိရတယ်အခြေအနေကြောက်လာတယ်အဲ့ဒီအချက်အလက်တကူကတော့ကျွန်တော်ဆက်တာအပေါင်းလက္ခဏာလို့ကျွန်တော်မြင်တယ်ဒါပေမဲ့ concept ရဲ့အတွင်းလက္ခဏာကိုမဆောင်ဘဲနဲ့သူကစာရန်တင်တဲ့ဟိုအဆင့်လောက်ပဲသူကရောက်သွားတယ်အနေချက်ပေါ့တဘောတူညီမှုတစုံတရာလည်းမရခဲ့ဘူးဆွေးလည်းမဆွေးနေခဲ့ဘူးဖြစ်ကိုကျွန်တော်တို့ကဆက်လုပ်နေဆိုတော့လည်းဘာမှလမ်းညွှန်မှုတွေသူကမပေးနိုင်ခဲ့ဘူ
းဒါပေမဲ့အဲ့ဒီတော့ကမျိုးသားအစင်းနိုင်ငံရေးစီဝဲတွေလုပ်မယ်ပြီးတော့မှဒုတိယအကြိမ်ပင်လုံညီလာခံရဲ့ဒုတိယအစီအွေခေါ်မယ်လို့ပြောခဲ့ပါတယ်ဥပမာနော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့အမျိုးသားအစင်းနိုင်ငံရေးဆွေးနွေးပွဲကလည်းပဲအခြေအနေကနေရာသုံးခုပဲကျင်းပနိုင်ခဲ့တယ်ထင်ပါတယ်အခုဆိုရင်တော့အဲ့လိုမကျင်းပနိုင်တာကိုထောက်ပြပြီးတော့တချို့ကဥပမာ CNF ကဆိုရင်အခုစီဝဲတော့မှသူတို့တက်ဖို့စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောနေပါတယ်နော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့ဒီအစီအွေကဘလောက်အရေးကြီးလို့လဲခင်ဗျအဲ့ဒီအမျိုးသားအစင်းနိုင်ငံရေးစီဝေးများမကျင်းပနိုင်ခဲ့ခြင်းဟာဘလောက်ထိ
ကျွန်တော်ထင်တာတော့အဲ့ဒါအလွန်အရေးပါအရာရောက်တဲ့အခက်ကဏ္ဍအဆင့်တစ်ခုလို့ကျွန်တော်မြင်တာဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးလုပ်နေတဲ့အတိုင်းဝိုင်းဒီမိုကရေစီအီလစ်အတိုင်းဝိုင်းအဲ့ဒီနိုင်ငံရေးသမားတို့ကတော့ကျွန်တော်က ခမန်းကြီးနဲ့ပဲလူလူအဖြစ်ဒါလိုချင်တယ်ဟောလိုချင်တယ်ဆိုပြီးတော့ပြောနေကြတာဒါမှခုဒီ national level political dialogue ပေါ့လေအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးမှုလူလူတွေချပြပြီးလှုပ်ဆန်းလှုပ်ရတယ်အင်မတန်တက်တော်ပြီးကောင်းတဲ့အလုပ်လို့ကျွန်တော်မြင်တာအဲ့ဒါတွေကိုသူကနေရာအဆုံးအစီမှာမလုပ်နိုင်ဘဲနဲ့အခုဆိုလို့ရှိရင်ဥစ္စာသာကတော့ပြောတယ်လို့ပဲသူကတော့နေရာလောက်ပဲလုပ်နိုင်တယ်ရခိုင်မှာလည်းမလုံနိုင်ဘူးချင်းပြည်မှာလည်းတော့မလုံနိုင်ဘူးမလုံနိုင်ဘဲနဲ့အဲ့ဒီဒုတိယပင်လို့ခေါ်မယ်ဆိုတဲ့ခါကျတော့ import ဒါမှမဟုတ်ရင်ကျွန်တော်လူချင်းနဲ့အချက်အလက်တွေလူလူအခြေခံနေရာနေကျွန်တော်ကမရဘဲနဲ့အဲ့ဒီအစီအဝေးကိုလုပ်မယ်ဆိုလို့ရှိရင်ငကောဒေါ်အောင်ဆန်းစုကြည်ရဲ့ကျွန်တော်နိုင်ငံကောင်းဆောင်တွေမြေမျောမှန်းထားတဲ့ခြေလမ်းတလမ်းကိုတို့ကကျော်လိုက်တယ်လို့ဖြစ်နေမလားလို့ကျွန်တော်တွေးမိတယ်အဲ့ဒါကြောင့်မို့အခုဒုတိယပင်လုံးကဒီလိုနေရတကြီးလုပ်မယ်ဆိုလို့ရှိရင်အစီအငေါ်မတက်ဘူးလို့ကျွန်တော်ထင်တာ
။ဒေါင်းဆန်းစုကြည်ကိုရင်ကတော့ဒုတိယအစီအဝေးမှာတိတိကျကျပြပြသားသားလှမ်းဖို့ဆုံးဖြတ်ချက်တွေကိုချနိုင်ပြီဆိုတော့အဆင့်မျိုးဖြစ်စေချင်တယ်တဲ့။အဲ့ကိစ္စကိုပြင်နိုင်ပြီးရှိသလား
။ဒေါင်းဆန်းစုကြည်ရဲ့မျိုးမှန်းချက်တည်းအဲ့ဒါတော့ကောက်တယ်။ဒါပေမဲ့တကယ်တမ်းဖြစ်နိုင်ကြီးရှိလားဆိုလို့ရှိရင်ကျွန်တော်ထင်တာဖြစ်နိုင်ကြီးနည်းတယ်။ဘာကြောင့်ဖြစ်နိုင်ကြီးနည်းလဲဆိုတော့တဲ့ချက်ကသောအလုံးပါဝင်မှုဆိုတဲ့ဥစ္စာတော့မဖြစ်နိုင်ဘူးဖြစ်နေတယ်။နောက်တစ်ခုကဖြစ်နေတဲ့စစ်ပွဲကလည်းမရနိုင်ဘူး။နောက်ပြီးဒီတပ်မတော်ရဲ့ရင်းမှန်းချက်ကလည်းအပြစ်ခတ်ရစရေးမလုပ်ထားတဲ့အဖွဲ့အစည်းတွေကိုသူကလက်နဲ့ချဖို့ဒါမှမဟုတ်လို့ရှိရင်အရှုံးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်နေတယ်။ဆိုတဲ့အခါကျတော့အလုံးပါဝင်မှုရှိတာရဲ့အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲရဲ့ကိုနေရာအစီအမံမလုပ်နိုင်တာရဲ့ကိုထောက်ကြည့်ခြင်းအဖြစ်ကျွန်တော်ထင်တာကျွန်တော်တို့မှာလုံလောက်တဲ့အချက်အလက်တော့မဟုတ်လို့ရှိရင် input မရှိဘူးလို့ကျွန်တော်ထင်တယ်အဲ့ဒါကြောင့်မို့တော့ဆောက်စီကြီးကအဲ့ဒီအခြေအနေအချက်အလက်မပြည့်စုံတဲ့အခြေအနေကနေပြီးသူကနှိကုံးချုပ်ထုတ်ဆက်ချက်ချတဲ့ဟာတွေသူကဆွဲမယ်ဆိုရင်ကျွန်တော်ထင်တာတော့မှန်ကန်မှုပြည့်အဝမရနိုင်ဘူးလို့ကျွန်တော်ထင်တယ
်အကုန်လုံးပါဝင်ခြင်းမရှိဘူးလို့စိုင်းဝန်ဆိုင်ရာဆိုတော့ပြောတော့NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုလည်းပဲအထူးဖိတ်ကြားထားသူအနေနဲ့ဖိတ်ခေါ်သွားဖို့ရှိတယ်လို့ UPDJC အဖွဲ့ရဲ့ခေါင်းဆောင်သူကပြောပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်ကကြားရတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအဲခုံအုပ်ကအဲ့ဒီ UPDJC ရဲ့ဥစ္စာ PNLO ပေါ့ညာဘိုးခေါင်းဆောင်ရဲ့ပြောကြားချက်ကသူတို့ကိုဖိတ်လည်းမဖိတ်ဘူးလို့သူကဆိုပြန်တယ်တကယ်လည်းဖိတ်တယ်ပဲထားလိုက်ပါတော့UNFCA observer အစစ်ဆိုရင်မလာဘူးလို့တို့ကအတိအကျတို့ကပြောထားပြီးသားဖြစ်နေတယ်။ဆိုတော့ဖိတ်တယ်ဆိုလို့ရှိရင်လည်းအစိုးရဘက်ကတို့မျက်နှာကြည့်ကောင်းအောင်ကျွန်တော်တို့ကခြံမထားပါဘူးဆိုပြီးတဲ့ပုံစံနဲ့ဖိတ်တဲ့သဘောလောက်ပဲသူကတက်ရောက်သွားမယ်
။နောက်တစ်ခုကဒေါင်းဆန်းစုကြည်ပြောတဲ့အထက်မှာတကယ်လဲစဉ်းစားသင့်တဲ့ကိစ္စလို့ထင်ပါတယ်။ဒီစစ်သားညီနိုင်တဲ့ဆွေးနွေးပွဲကိုတက်လာတဲ့လူဟာဘာလို့ဂျင်းနဲ့ဆိုရာကြီးပဲပြောနေကိုကဘာပေးနိုင်တာဆိုတာကိုလည်းအဓိကဦးစားပေးပြီးစဉ်းစားသင့်တယ်လို့ပြောပါတယ်။အဲ့ဒီချက်ကမှန်ကန်တယ်လို့မဆိုနိုင်ဘူးလား
။ကျွန်တော်ကတော့အဲ့ဒီအတွေ့အခေါ်ပြောဆိုတာမှန်တယ်လို့ထင်တယ်။မှန်တယ်ဆိုပေမဲ့ဘယ်သူကပုံပြီးပေးနိုင်လဲဆိုတော့စဉ်းစားချက်တခုကပေါ်လာ။လွန်ခဲ့တဲ့၄၅၆လလောက်ကလားမသိဘူး။အဲ့ဒီ DNA ကောင်းဆောင်ခူးခူးတွေကတခါပြောဘူးတယ်။ကျွန်တော်တို့ကတော့ဘာမှပေးစရာမရှိတော့ဘူး။ရင်းလက်ခန့်မြင်းလက်ခန့်လူတွေလည်းအကုန်ထွက်ပြေးကုန်ပြီ။ကျွန်တော်တို့မှပေးစရာမရှိပါဘူး။အဲ့ဆိုတဲ့ဥစ္စာမျိုးသူကပြောဘူးလေ။ခုလာလာကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ဒီပြိပက္ခတွေကအားကြီးတဲ့လူဘက်ကအားနည်းတဲ့ခုခံရေးစစ်ကိုဆင်နွှဲနေတဲ့တိုင်းသားအင်အားစုတွေအပေါ်မှာသူကပုံပြီးပေးနေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်။သူကဗာပေးနေတယ်လဲဆိုလို့ရှိရင်ပထမဆုံးသူကဆက်ရဆက်ပေးခြင်းနဲ့စည်စနာမျိုးသူရှိတယ်ဆိုလို့ရှိရင်ဂျန်နဲ့အပိုင်းနေရာသူကအများကြီးပြည်နေသွားနိုင်ကြအကြောင်းရှိတယ်။အဲ့ဒါကြောင့်မို့အဲ့ဒီအင်အားစုအသေးသေးမှဆိုလို့ရှိရင်ကျွန်တော်ဆန္ဒအများဆုံးပေးနိုင်တာကတော့အဲတမတော်ဖြစ်တယ်မတူတရအများဆုံးပြိနေတာကအစိုးရဖြစ်တယ်ဒီတိုင်းရင်းသားတွေကတော့အနည်းဆုံးပြိနေတယ်အပိုင်းမှာပါတယ
်ဒါပေမဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးဥပမာဆိုကြပါစို့တိုင်းရင်းသားတွေဘက်ကတချို့က Federal Army ဖြစ်ရမယ်ဘာညာတောင်းဆိုတဲ့ဟာတွေလောလောဆယ်မှာလက်တွေ့အကောင့်ထဲပေါ်နိုင်သလားအဲ့ဒီဟာဟာအဲ့ဒီဟာတစ်ချက်နောက်တစ်ချက်ကဥပမာအဖြစ်ဟိုတော့ငါလွတ်လိုက်ရပြီခါစားလို့ပြည်내ခုနှစ်ခုပဲဖြစ်ရမယ်ဆိုတဲ့ကိစ္စကရုပ်တရက်ပြောင်းနိုင်မှုလွယ်တယ်ထင်ပါသလားအဲ့ဒီတောင်းဆိုချက်တွေဟာလောလောဆယ်မှာတော့သိပြီးတော့များဟိုတောင်းတာကြမနေဘူးလားလို့စဉ်းစားနိုင်ဘူးလားခင်ဗျာ
စဉ်းစားနိုင်တယ်ခင်ဗျာအဲ့ခုနဦးကျော်လာစံလာပြောတာနှစ်ချက်နော်တစ်ချက်ကတော့အဲ့ဒီ Federal Army ပေါ့လေနော
်ဟုတ်ကဲ့
ပြည်တော်စုတောင်းမတော်ပေါ့ နောက်တစ်ချက်ကတော့အဲ့ဒီ
ပြည်ပြည်နဲ့ပြည်နဲ့ဗမာဟိုကပြည်နဲ့တစ်ခုဖြစ်နေလူမျိုးစုကသာအခြေခံတဲ့ပညာတွေပေါ့ဟိုတုန်းကလိုပဲ
အာဟုတ်ကဲ့အဲ့ဒီဟိုဆို ethnic base ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့အဲ့ဒီပြည်တော်စုတမတော်ဖွဲ့စည်းစောင့်စုချက်ကတော့ကျွန်တော်ထင်တာကတော့ဟိုယထဗုဒ္ဓကြတယ်ဒါပေမဲ့ဘုံဝင်တဲ့နိုင်ငံနဲ့ဖြစ်နေတဲ့ကိစ္စမဟုတ်အခြားနိုင်ငံတွေကိုကျွန်တော်တို့ပြန်ပြီးလေ့လာကြည့်တဲ့ခါကျမှအဲ့ဒီလူမျိုး SSR ခေါ်တာကနော် security နဲ့စစ်တပ်နဲ့ပြုတ်ပြင်းရေးကိုဆန်ဆန်တဲ့ကိစ္စတွေကတော့နှစ်ပေါင်းတော့တခါတည်း10နှစ်ကြီးပြီးတော့လောက်လာတာ
ဟုတ်တယ
်ဆိုတော့ကျွန်တော်တို့ကအခြေခံအားဖြင့်အဆက်ဆောင်နှင်းဖြစ်နေတဲ့ဒီတမတော်ကြီးစိုးမှုကိုဗမာလူမျိုးစုတွေကပဲအလုံးအပေါ်စီးရနေခံရတဲ့အခြေအနေကိုတို့ကပြောင်းပြနိုင်တဲ့အခြေအနေမျိုးကိုတော့ကျွန်တော်ထင်တာလက်ခံဖို့လိုမယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါ divine ပေါ့လေနော်ဒါတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အချိန်ယူရမယ်တစ်ချိန်တည်းမှာပဲစစ်တပ်ဘက်ကလည်းသူတို့မှလူတို့ပို့ချော့သူတို့လုံနေတဲ့အနေအထားမျိုးသူတို့မှရှိဖို့လိုတယ်အဲနောက်တစ်ချက်ကတော့အဲ့ဒီပြည်နယ်တောင်းတဲ့ကိစ္စဟလာဦးကျော်ကလည်းပြော
ဟုတ်တယ်ဟုတ်တယ်လူမျိုးစု
ပြည်နယ်တောင်းတဲ့ကိစ္စကသူကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ရှိရင်ဆိုပြည်နယ်တွေကနေပြီးနောက်ကပြည်နယ်အသစ်တွေအသစ်တွေခွဲထွက်ဖို့ပေါ့လေအဲ့လိုတောင်းတဲ့အဥစ္စာတစ်ပိုင်းနောက်တစ်ပိုင်းကျတော့ national area လို့ခေါ်တဲ့အဲဒီကိုပဲအုပ်ချုပ်ခဲ့အဲဒီအဲလူမျိုးစုဒေသပေါ့နော်အဲ့ဒါတစ်ပိုင်းပေါ့အဲ့နှစ်ပိုင်းရယ်အဲသူတို့တောင်းဆိုချက်ကမှားလို့မဟုတ်ဘူးသူတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အဲ့ဒါကိုလုပ်ဖို့အတွက်ကကျွန်တော်တို့ကအကုန်လုံး wine ထိုင်ပြီး stakeholder တွေအားလုံး wine ထိုင်ပြီးတော့အဲ့လက်တွေရည်ဆွဲညှိနှိုင်းပြီးတော့အဲဒီလိုဖြစ်ရင်တော့ကျွန်တော်တို့လုပ်လို့ရတယ်ဒီလိုဖြစ်ရင်လုပ်လို့မရဆိုအဲ့ဒါတွေအားလုံးကျွန်တော်တို့သဘောတူပြီးတဲ့ criteria ခေါ်တော့အဲ့ဒါကျွန်တော်တို့ရမှာကျန်ရတယ်အဲ့ဒါရတစ်စစ်စီသူကလုပ်လို့ရတယ်အလို့ကိုဆိုတော့ကျွန်တော်ဆင်နာတော့တောင်းဆိုကြမှာနဲ့ဒါပေမဲ့ကျွန်တော်တို့ကအချိန်ယူဖို့လိုတယ်အဲ့ဒီဗမာပြည်နယ်ထောင်မိုးနဲ့ကိစ္စနဲ့ပတ်သက်ပြီးရတော့ဒါလည်းချိန်လေးညှိနှိုင်းလို့မရတဲ့အလို့မဟုတ်ပါဘူးလုပ်လို့ရပါတယ်အဲ့ဒီဗမာလူမျိုးစုအများစုနေထိုင်တဲ့ဒေသတွေကိုအကုန်လုံးပေါင်းပြီးသူတို့ဗမာပြည်နယ်ထောင်ကျင်တယ်ဆိုလည်းသူကထောင်လို့ရတာ哦တကယ်လို့အဲ့ဒါကိုထောင်ပြီးတဲ့နောက်ပိုင်းအဲ့ဒီစုဟိုရောပြီးနေတဲ့အဲ့ဒီတိုင်းနေရှိရဗျာနော်တိုင်းနေဒေသကြီးခေါ်တော့အဲ့ဒီနေရာဒေသတွေကိုလည်းတို့ကအာ nationality state လာပါလားတို့ခေါ်တာအဲ့ဒီလူမျိုးစုတွေစုပေါင်းနေထိုင်တဲ့ state အနေနဲ့တို့ကတောင်းမှချင်လဲတို့တောင်းမှလို့ရတာဒါတွေကအကုန်လုံးကြောက်ချင်တာစဝိုင်းထိုင်ပြီးညှိနှိုင်းပြီးလှုပ်လို့ရတယ်လို့ပါဒါပေမဲ့အခြေပေးဖို့လိုတယ်
ဟုတ်ကဲ့ဆိုတော့အဲ့လိုဝိုင်းထိုင်ညှိနှိုင်းနိုင်မဲ့အဆင့်ရောက်ဖို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ယုံကြည်မှုတောင်အပြည့်အဝရှိသေးရလားဆိုတော့မေးစရာဖြစ်နေပါဘူးတော့
ကျွန်တော်တို့အဲ့ဒီပထမဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုကျွန်တော်တို့အခုချိန်ထိကျွန်တော်တို့မကျော်လွှားနိုင်ဘူးမကျော်လွှားနိုင်တာကဘာကြောင့်လဲဆိုတော့အဆွေနေပွဲဝိုင်းဝိုင်းမှာထိုင်နေတဲ့လူတွေကကိုအလုံးကျွန်တော်တို့တန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေ့အခေါ်မျိုးတော့ရှိဖို့လိုတယ်။တဲ့တယ်ပြောချင်တာကတော့တမတော်အုတ်ချွေကြီးလူသားကသူတို့ကသူတို့သူနဲ့အတူတူဝိုင်းထိုင်ရဲ့လူကြီးရဲ့အပေါ်မှာနေတယ်လို့ကိုယ့်ကိုယ်ကတူလို့တတ်မှတ်တာ။တတ်မှတ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတန်းတူညီမျှတဲ့ညီကိုရှိတာသုံးမလို့ရှိရင်ဆွေလေးပေါ်ဆွေလေးပဲလို့သူတို့ကမတတ်မှတ်တဲ့အတွက်ကြောင့်မို့အဲယုံကြည်မှုတိဆောက်ရေးဆိုတဲ့ဥစ္စာကြီးကသူကလောကကျွန်တော်တို့မစနိုင်တာဖြစ်တယ်။ဟု
တ်ကဲ့။
အဲ့တော့ပထမတစ်အချိန်တင်လဲကတော့သူကတော့သူ့ကိုယ်သူတခြားလူတွေနဲ့အလုံးတန်းတူပါကျွန်တော်တို့အတူတူပေါင်းပြီးလှုပ်တဲ့အစီအဝေးဆွေးနွေးပွဲကြီးပါအတူတူပေါင်းပြီးဆွဲတဲ့အကြံအာကြီးပါဆိုတော့အဲ့ဒါကိုတို့ကလက်တွေ့ကြရုပ်ရည်ကြီးကြီးလှုပ်မယ်ဆိုလို့ရှိရင်ကျွန်တော်ထင်တာအဲ့ဒီယုံကြည်မှုတည်ဆောက်ရေးဆိုတာမဖြစ်နိုင်ကြမရှိပါဘူးဖြစ်နိုင်ပါတ
ယ်ဟုတ်ကဲ့ဦးဆိုင်ဝန်ဆိုင်ကျွန်တော်တို့နှစ်ယောက်ဆွေးနွေးတာဟာများသောအားဖြင့်အခုကျင်းပါလက်တန့်သောဒုတိယအကြိမ်ဒုတိယပင်လုံညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးတော့မဖြစ်နိုင်တဲ့အခြေအနေတွေကိုပြောတော့အဖြစ်ရှိတော့ကစိုးမြင်တယ်လို့ပြောကောင်းပြောကြပါတယ်ဒါပေမဲ့ကျွန်တော်စိတ်ထက်မှာတော့ဘာပဲဖြစ်စေဖြစ်စေဒီအခက်အခဲတွေအလုံးကိုကြော်လွှားပြီးတော့ဒီညီလာခံအောင်မြင်ပါစေလို့တော့ကြိုတောင်းပါတယ်ဦးဆောင်ဝင်ဆိုင
်ကျွန်တော်လည်းဒီညီလာခံကိုယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုတဲ့ဆိုရှယ်တစ်ချက်တည်းတဲ့ဘက်ဖြစ်ပါစေကျွန်တော်လည်းဆုတောင်းပါတယ်ဦးကျော်ဆန္ဒအနည်းတို့
ဒါကတော့ဥကြောစန္ဒာစီစဉ်တင်ဆက်တဲ့မြမကြီးသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာပါအခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်အခုတစ်ပတ်အစီအစဉ်မှာတော့မန္တလေးမြို့ယုံကြည်ရအသိပညာပြန့်ပွားရေးတင်းကကိုဇော်ထက်အောင်ရဲ့အမြင်ကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ွင့်ကြောင်းလေးကာလမှာလူတယောက်အဖွဲ့စည်းတစ်ခုပေါ်မှာယုံကြည်အပ်တဲ့စနစ်တစ်ခုတည်ဆောက်ဖို့ပုံပြီးယုံကြည်ပါတယ်။အခုသူပြင်ကြောင်းလေးကာလမှာအများကြီးလည်းလှုပ်လာကြတာရှိတယ်။နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေကာလတွေမှာကျွန်တော်တို့ကလူရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တက်နိုင်မှနဲ့အောင်တိစောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်။အခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီးသိကောင်းတဲ့နည်းပညာတွေလည်းရှိလာပြီးကွန်ပျူတာစနစ်ကိုလည်းသုံးလို့ရနေပြီဆိုတော့အစိုးရရန်နေရမှာကျွန်တော်တို့ကွန်လင်းမြင်တာလေနောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်။ကျွန်တော်တို့ဒီမှာရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီ။ဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပုံနိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပေးလက်ယူမှုကိုကျွန်တော်တို့ကတစ်စင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကပေဒီတာပဲဆိုရပဲပြင်းနေပဲဆိုရမှာဖြစ်ဖြစ်လက်ပေးလက်ယူမှုဟာလူပေါ်မှာမူတည်ပဲနဲ့စနစ်တစ်ခုမှာမူတည်တော့ပါမယ်နောက်ထပ်တစ်ခုကတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်ကျွန်တော်နိုင်ငံမှာအိန္ဒိယ China Bangladesh အစားဖြစ်ပြင်ကျွန်တော်တို့ဖိဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားအရာရောလူမှုရေးအင်အားအရာရောဒီကျမှုအင်အားရအောင်အများကြီးထုတ်ဖောက်ပြီးတော့ဝင်ရောက်တိမ့်ပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီဓာတ်နုံညီပြရှင်ပြိုင်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရတယ်ဖြစ်စေတခြား profit တစ်ခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမာနေကြပဲနဲ့ကျွန်တော်တို့ရင်းနှီးကြတဲ့ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝရမြင့်တင်သွားစေဖို့လိုအပ်ပါတယ်။အဲ့အတွက်ကျွန်တော်နောက်နိုင်ငံတွေမှာတုံးနေတဲ့ကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘလောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘလောက်ပဲတက်သွားဆင်းရဲချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာရဲ့လူကလည်းကြိုးစားကြိုးစားလောက်ချမ်းသာမယ်။မြန်မာနိုင်ငံသူနိုင်ငံသားတွေကလည်းနိုင်ငံအလယ်မှာစစ်စင်ရေးနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့နိုင်ငံတည်ဆောက်ရေးလုပ်တဲ့ကာလမှာအခုပြည်내အစိုးရတွေရှိတဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့ကြတဲ့အချိန်မှာလုံပိုင်ခွင့်လည်းအကန့်အသတ်နဲ့ရှိတာတော့မှန်နေ။အဲ့ဒီထဲမှာကျွန်တော်တို့ဖြစ်စေချင်တဲ့ဒေသတစ်ခုကတော့တိုင်းဒေသကြီးအစိုးရ level မှာဖြစ်စေပြည်내အစိုးရ level မှာဖြစ်စေ right to know ဆိုတဲ့ဥပဒေလေးကိုပြုစေချင်ပါတယ်။ data လိုက် data လိုက်ဖြစ်စေပြည်တော်စုစစ်မှာဖြစ်စေသက်ဆိုင်ရာအစိုးရလုပ်ငန်းတွေမှာရှိနေတဲ့ project တွေငွေရေးကြေးစီစဉ်မှုတွေတုံးဆွဲနေတဲ့လစာတွေပေးဆောင်နေရတဲ့အခွန်တွေကိုပြန်တုံးဆွဲတဲ့ပုံစံတွေဒါတွေကိုကျွန်တော်တို့ပြည်သူပြည်သားတွေရောမီဒီယာရောအရက်ဖလူဖွဲ့စည်းတွေရောအားလုံးကတိပိုင်ခွင့်ရှိမယ်ဆိုရင်လက်ပေးလက်ယူမှုဆိုတာကိုပြန်ပြီးတော့ဟန်တားလို့ရတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ထိန်းချုပ်လို့ရပါတယ်။အဲ့တော့ right to know information ကိုတစင်းကကျွန်တော်တို့ပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရ project တွေအနေနဲ့ပြည်တော်စုစစ်တီဆွဲတင်နိုင်မယ်ဆိုကျွန်တော်နိုင်ငံမှာလက်ပေးလက်ယူမှုကိုချော့ချသွားနိုင်တဲ့အမျှကျွန်တော်တို့နိုင်ငံရဲ့ agency ကနဲ့အစိုးရတည်းပေါ်လာမယ်။အစိုးရတည်းကပြည်သူလူတွေရဲ့အကျိုးကျေးဇူးကိုကြည့်ပြီးတော့ social security system တွေတည်ဆောက်သွားမယ်ဆိုရင်ကျွန်တော်တို့နိုင်ငံအတွက်ကပိုပြီးနေချင်းစပွဲရှိတဲ့လူအတိုင်းဝိုင်းတစ်ခုဖန်တီးနိုင်ပြီးတော့ဒီဘက်မှာရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားအားလုံးပြန်လာပြီးတော့အတိုင်းပြည်ကိုတည်ဆောက်လို့ရမယ့်အချိန်တွေဖန်တီးနိုင်မယ်လို့မျိုးလို့ပြောရတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ကြရတာပ
ါ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံဆိုင်ရာ American သမ္မတကြီး William Hitler ကမ္ဘောဒီးယားနိုင်ငံရတနာကီရီခိုင်တဲ့ကမြေမြုပ်မိုင်းတွေနဲ့မပေါက်ကွဲသေးတဲ့လက်နက်ခဲယမ်းမီးကြောက် UXO တွေကိုဖယ်ရှားရေးအတွက် American နဲ့အနီးကပ်လက်တွဲပြီးဆောင်ရွက်နေတဲ့ NPA နော်ဝေးပြည်သူ့ကူညီထောက်ပံ့ရေးအဖွဲ့ရဲ့ရှင်းလင်းရေးလှုပ်ဆောင်နေတဲ့နေရာကို January လထဲမှာပဲတွားရောက်ကြည့်ရှုခဲ့ပါတယ်။အခုလိုအဲ့ဒီဒေသကိုတွားရောက်ဖို့အတွက် CMAA လို့ခေါ်တဲ့ကမ္ဘောဒီးယားမြေမြုပ်မိုင်းရှင်းလင်းရေးနဲ့မိုင်းတန်ခံရသူများကူညီဆောင်ရွက်ရေးအာဏာပိုင်အဖွဲ့ရဲ့ အတွင်းမှုချုပ်ဖြစ်တဲ့ဝင်းကြီးလီတုရှ်ကတမ်မတ်ကြီးကိုဖိတ်ကြားခဲ့တာပါတမ်မတ်ကြီးဟာအမေရိကန်ရဲ့ငွေကြေးထောက်ပံ့မှုနဲ့မြေပြင်ရှင်းလင်းရေးလှုပ်ဆောင်မှုကြောင့်အကျိုးခံစားလာရတဲ့ဒေသခံရွာသား100ကျော်ကိုတွေ့ဆုံခဲ့ပါတယ်ဒါအပြင်ပောက်ကွဲစေတဲ့ခရမ်းမီးကြောက်တွေကိုအနံ့ခံဖို့အတွက်ခွေးတွေကိုလေ့ကျင့်ပေးတာနဲ့ UXO တွေရှင်းလင်းဖို့လိုအပ်နေတဲ့နေရာတွေမှာ NPA နဲ့ CMA အဖွဲ့တွေဘလို့ဆောင်ရွက်နေတယ်ဆိုတာကိုပါတွေ့ခဲ့ရတာပါကမ်ဘောဒီးယားနိုင်ငံမှာပြည်ရင်းနဲ့ဒေသရင်းပဋိပက္ခတွေကြောင့်တွေ့ရလေရှိတဲ့ကျဉ်းကျဉ်ရတဲ့ပောက်ကွဲစေတဲ့ပစ္စည်းတွေနဲ့မြေမြုပ်မိုင်းတွေရှင်းလင်းရေးအတွက်လူသားချင်းစာနာမှုဆိုင်ရာစီမံကိန်းအနေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကပြီးခဲ့တဲ့နှစ်20အတွင်းဒေါ်လာ114သန်းကျော်ရင်းနှီးမြှုပ်နှံပေးထားပါတယ်မေရှိကမ်ဘောဒီးယားနိုင်ငံကမပောက်ကွဲသေးတဲ့မြေမြုပ်မိုင်းနဲ့လက်နက်ခဲယမ်းမီးကြောက်တွေရဲ့ပြဿနာကိုအမေရိကန်ပြည်ထောင်စုကတင်ပြပြီးကမ်ဘောဒီးယားအစိုးရလူမှုလူအဖွဲ့အစည်းနဲ့ NGO အဖွဲ့တွေနဲ့လက်တွဲပြီးဆောင်ရွက်နေတာအချိန်အတော်ကြာနေပြီဖြစ်ပြီးအခုဒီရတနာကီရီဒေသတွေကကျွမ်းကျင်သူအများအပြားလုက္ကိုင်နေကြတာကိုကြည့်ရင်သူတို့ဟာကမ်ဘောဒီးယားနိုင်ငံကိုအန္တရာယ်ကင်းကင်းနဲ့နေနိုင်တဲ့နေရာတစ်ခုဖြစ်လာအောင်သူတို့အသက်ကိုပါရင်းပြီးလုပ်နေတာတွေ့ရတယ်လို့တမ်မကြီးကပြောပါတယ် NPA အဖွဲ့ကတော့ကမ်ဘောဒီးယားကစစ်အကျဉ်းချံပောက်ကွင်းစေတဲ့ပစ္စည်းတွေဖယ်ရှားဖို့အတွက်အမေရိကန်အစိုးရနဲ့လက်တွဲလှုပ်ဆောင်နေတဲ့ NGO အဖွဲ့ပါမန်ရှင်လင်းရဲ့နဲ့စမ်းသက်တိုင်းတိုင်ရဲ့အတွက်ကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့တခြားအဖွဲ့တွေထဲမှာ Halo Trust အဖွဲ့ Mine အကြံပေးအဖွဲ့ CMAC မန်ရှင်ရဲ့အဖွဲ့နဲ့ CSHD ကိုထူကိုထမန်ရှင်ရဲ့အဖွဲ့တွေဖြစ်ပါတယ်။ American အစိုးရရဲ့ထောက်ပံ့ကူညီမှုနဲ့ Golden West လူသားချင်းစာနာမှု Foundation ကတော့ကမ်ဘောဒီးယားနိုင်ငံရဲ့ပထမဆုံးသောရေအောက်မပေါက်ကွဲသေးတဲ့ပစ္စည်းများရှာဖွေတဲ့အဖွဲ့ဖြစ်ပြီး Spirit of Soccer အဖွဲ့ကတော့စစ်ပွဲလက်ကျန်မြေမြုပ်မိုင်းနဲ့တခြားမပေါက်ကွဲပဲကြံ့နေတဲ့ပစ္စည်းတွေရဲ့အန်ဒီယယ်တွေကိုကလင်းငယ်တွေသိအောင်သင်ကြားပေးတဲ့ပညာပေးအဖွဲ့ဖြစ်ပါတယ်။စစ်ပွဲရဲ့အကျဉ်းချံဖြစ်တဲ့မြေမြုပ်မိုင်းတွေမပေါက်ကွဲသေးတဲ့လက်နက်ခဲယမ်းမီးကြောင့်နဲ့အန္တရာယ်ရှိတဲ့ပစ္စည်းတွေဖယ်ရှားရေးအတွက်ကမ်ဘောဒီးယားနိုင်ငံနဲ့သူ့ရဲ့နိုင်ငံတကာမိတ်ဆွေတွေနဲ့ပူးတွဲပြီးဆောင်ရွက်ရတာအတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူပါတယ်လို့လည်းပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မှာကြောင်းထပ်မံအသိပေးလိုပါရတယ်။အခုတော့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးပြီးဆုံးသေးခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစော်ဝင်းလှန်ကတက်လက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမင်းကိုတရားရုံးကဟန်တားတဲ့လို့ရဟာနိုင်ငံရေးတွေပါနေကြောင်းနိုင်ငံအတွင်းကရဲရဲရှိနေတဲ့ပုတ်ထုနှွေးကတွေ့ဆုံစဉ်ပြောကြားလိုက်ပြီးအဲ့ဒီပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ချက်တွေမရှိတော့တဲ့အတွက်တိုင်းပြည်လူမျိုးရိုးကိုထိခိုက်စေနိုင်ကြောင်းလည်းပြောပါတယ်။ဥရောပသမဂ္ဂကနေဗြိတိန်ကနှုတ်ထွက်ရေးလှုပ်ဆောင်မှုတွေကိုဝန်ကြီးချုပ်ထရီဆာမေးအနေနဲ့ဆက်လက်ပြုလုပ်ခွင့်ပြုဖို့ဗြိတိန်လွတ်တော်အမတ်တွေကပုတ်ထုနေမှာမဲခွဲဆုံးဖြတ်လိုက်ပါတယ်။အခုလိုဗြိတိန်ရဲ့အောက်လွှတ်တော်ကထောက်ခံတဲ့မဲခွဲဆုံးဖြတ်မှုဟာ Brexit ကိုရုတ်သိမ်းဖို့ကြိုးပမ်းမှုကြိုးပမ်းလို့သူတွေရဲ့ဆန္ဒတွေကိုအားနည်းစေတာဖြစ်ပါတယ်။လွတ်တော်မှာထောက်ခံမဲ494မဲကန့်ကွက်မဲ112မဲနဲ့ပုတ်ထုနေကအခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေအပေါ်ပေါ်ဟန်ကြီးဖရန်စစ်ကပို့ထုနေမှာပြင်းပြထန်တာဝေဖန်လိုက်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကြတာတက်တက်ကြောင့်ဖိနှိပ်ညှဉ်းပန်းခံရအသက်ခံရတဲ့အတွက်သူတို့အတွက်ဝိုင်းဝန်းဆူတောင်းပေးကြပါလို့ပို့ယဟန်မင်းကြီးကဗာတီကန်မှာကျင်းပတဲ့လူ9000လောက်တက်ရောက်တဲ့ဖိနှိပ်ခံရွှေပြောင်းအခြေချသူများအတွက်ဆူတောင်းတဲ့ခန်းနာမှာပို့ထုနေကမိန့်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်အလာဘားမားပြည်နယ်အထက်လွှတ်တော်အမတ်Jeff Session ကိုအထက်စီနေအထက်လွှတ်တော်ကနေပြီးတော့မကြသေးခင်မိနစ်ပိုင်းအတွင်းကပဲအတီးပြုတ်ပေးလိုက်ပြီးဖြစ်ပါတယ်ခင်ဗျာ
တင်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOO နားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မွေးပါ
This program has come to you from the Voice of America, Washington.